ပါရှင်။ဒီနေ့သူယုံကြည်ရကဏ္ဍမှာအခက်အခဲတွေအရှုံးတွေနဲ့ကြုံလာရင်စိတ်မပြတ်ဖို့ကိုယ်မှာအားနည်းချက်တွေရှိနေရင်လည်းသူများနဲ့ရှင်ပြီးစိတ်သက်မကြဖို့တခါတလေမှဒါတွေကပိုကောင်းတဲ့အခွင့်အရေးရဲ့လမ်းစာတွေဖြစ်တယ်ဆိုတဲ့အကြောင်းကိုကျွန်မဘဝရဲ့အတွေ့အကြုံနဲ့ရှင်ပြီးပြောပြသွားပါမယ်။အခက်အခဲတွေဆိုတာအမေဝန်တွေကထွက်လာတဲ့အချိန်အစလို့လူတိုင်းကြုံရမှာပါပဲပထမဆုံးလူလောကကိုရောက်လာတာနဲ့အသက်ရှူတတ်ဖို့ကြိုးစားရတယ်နောက်ထိုင်နိုင်ဖို့မတည့်ရက်နိုင်ဖို့လမ်းလျှောက်တတ်ဖို့ကြောင်စားတတ်တဲ့အချိန်မှာဝါလုံးလေးကိုဝိုင်းဝိုင်းရေးတတ်ဖို့ဒါတွေအကုန်လုံးကတစ်ချိန်တစ်ခါတည်းနဲ့လုံးတက်လာကြတာမဟုတ်ပါဘူးအချိန်ချင်းလဲကြပြီးမှမတည့်ရက်နိုင်နဲ့လမ်းလျှောက်တတ်လာတယ်ဒီလိုပဲဝါလုံးလေးဝိုင်းဝိုင်းရေးတတ်ဖို့ဆိုတာလဲစာမျက်နှာပေါင်းများစွာရေးပြီးမှဖြစ်လာတာပါကျမငငယ်ရဆိုရင်လက်ရေးမလှလို့ခဏခဏလက်စစ်အခောက်ခံရပါတယ်။အခုချိန်ထိလည်းလက်ရေးမလှသေးပါဘူး။ဒါဟာကျမရဲ့အားနည်းချက်ပါ။ဆရာဝန်ဖြစ်လာတဲ့အချိန်မှလည်းဒီလက်ရေးကတော်တော်ဒုက္ခပေးခဲ့ပါတယ်။ဆရာဝန်လက်ရေးဆိုပြီးရည်စရာလုပ်ကြပေမဲ့တကယ်တမ်းကိုယ့်လက်ရေးကိုဆေးပေးတဲ့လူတွေမဖတ်သက်တဲ့အခါမှာအရန်အန္တရာယ်များပါတယ်။ဒီတော့ကိုယ့်ရဲ့အားနည်းချက်ကိုအရင်ဆုံးသိအောင်လုပ်ရတယ်။ဘယ်လိုအချိန်မျိုးမှလက်ရေးမလှဘူးဖြစ်သွားလဲ။လူနာအရန်များလာရင်စိတ်မရှိဘဲနဲ့အမြန်ရေးမိတယ်။ဒါဆိုသူ့ကိုပြင်ဖို့စူးစမ်းမယ်။စင်ညွန်ရေးတဲ့အချိန်မှာတတ်နိုင်တဲ့လောက်စိတ်ရှိရှိထားပြီးရှင်းရှင်းလင်းလင်းဖတ်လို့ရအောင်ရေးတယ်။ဒါတောင်မှပဲအချင်းဖြစ်တဲ့လက်ရည်ဟာစိုးနေတော့မှပဲ။အဲ့ဒါကိုလက်ခံပေးလိုက်ပါတယ်။ဒီလက်ရည်ကြောင့်ပြဿနာမဖြစ်အောင်ကာကွယ်ဖို့ပဲဥတည်ပြီးစူးစမ်းရပါတယ်။ဆေးပေးတဲ့လုပ်ဖို့ကင်မတ်တွေကိုမရှင်းရင်ပြန်လာမေးဖို့မှားထားတယ်။တစ်ချိန်တည်းမှာပဲကိုရေးတာကိုပြန်ဖတ်တဲ့အကျင့်နဲ့လုပ်ဖြစ်သွားပါတယ်။အဲ့ဒီအတွက်အလုံနည်းနည်းပို့ပါတယ်။ဒါမဲ့ဒါကိုလက်ခံနိုင်အောင်စူးစမ်းရပါတယ်။နောက်တစ်ခုကကိုယ့်ရဲ့အရှုံးတွေအားနည်းချက်တွေကိုအောင်မြင်နေတဲ့သူများတွေနဲ့ရှင်းပြီးအားမငယ်မိဖို့အရေးကြီးပါတယ်။ကျွန်မအသက်30ရောက်မှရေကူးတင်တဲ့စသက်ဖြစ်ပါတယ်။အသက်ကြီးမှစပြီးရေကူးတင်တဲ့လူတွေရဲ့ထုံးစံအတိုင်းကျွန်မရေအရန်ကြောက်ပါတယ်။ကိုနဲ့အတူတူတက်တဲ့ကလေးတွေသင်္ကန်းစာအတက်တက်တဲ့ချိန်မှာကိုကရေပေါ်မျက်နှာမော့ပြီးအသက်ကောင်းကောင်းရှူဖို့မနှဲလေးခြင်းနေရပါတယ်။ကလေးတွေတောင်တက်ကုန်ပြီးနင်မရှက်ဘူးလားလို့မေးလဲဒါဟုတ်အားငယ်စရာရှက်စရာလို့မမြင်ပါဘူး။ကိုကဒီအရွယ်မှစတင်တာ哦ဒီလောက်တော့ရှိမှာပဲလို့ပဲခံယူပါတယ်။တင်နှောင်းကိုတုံးကြော့ပြန်တက်ပြီးတဲ့အချိန်မှာတော့ကျွန်မရေကူးတက်သွားတယ်။ဒါဟုတ်လဲကိုလုံးနိုင်ခဲ့တယ်လို့ဂုဏ်ယူပါတယ်။ကိုရဲ့အရှုံးတွေကိုလက်မလျှော့ဖို့ကိုလုံးနိုင်ခဲ့တာကိုဘလောက်တည်တည်လေးပဲဖြစ်ပါစေကိုကိုကိုချီးမွမ်းပေးဖို့မမေ့ပါနဲ့။ဒီလိုမျိုးကိုချီးမွမ်းလိုက်ခြင်းအပြင်ကိုကိုကိုယုံကြည်မှုတွေပိုတိုးတက်လာပြီးတော့စိတ်ခွန်အားတွေရလာတယ်ဆိုတာကိုတွေ့ပါလုပ်ငန်းခွင်မှာပဲဖြစ်ဖြစ်ပညာရေးမှာပဲဖြစ်ဖြစ်ကိုစူးစမ်းတိုင်းမဖြစ်တာမျိုးတစ်ချိန်မဟုတ်တစ်ချိန်တွေ့ရမှာပါကိုလိုချင်တဲ့အလုပ်ကိုမရတာအမှတ်လေးနည်းနည်းနဲ့ကပ်ပြီးဝင်ခွင့်မှာမပါသွားတာတေချာပေါင်းအောင်မြင်မယ်ထင်တဲ့ကိစ္စတစ်ခုကအနီးကမှလွဲချော်တာဒါမျိုးတွေနဲ့ကြုံတွေ့လာတဲ့အချိန်မှာစိတ်မပြတ်ပါနဲ့ကိုဘက်ကအကောင်းဆုံးလုပ်ထားခဲ့ပြီးမို့ကိုမတတ်နိုင်တဲ့အပိုင်းအတွက်စိတ်သက်သာစရာမလိုပါဘူး success never final failure never fatal ဆိုတဲ့ဆိုရိုးစကားလေးတစ်ခုရှိပါတယ်အောင်မြင်မှုတစ်ခုကိုရပြီဆိုရင်လည်းအဲ့အောင်မြင်မှုကနောက်ဆုံးမဟုတ်ပါဘူးသူ့နောက်မှာရှေ့ဆက်စရာတွေရှိပါသေးတယ်ဒီလိုပဲအရှုံးဆိုတာလည်းလမ်းဆုံးမဟုတ်ပါဘူးသူ့နောက်မှာအခွင့်အလမ်းတွေရှိနေပါသေးတယ်ဘဝမှာစူးစမ်းခဲ့တဲ့လောက်မဖြစ်ခဲ့တာတွေအများကြီးရှိမှာပါကိုယ့်ရဲ့အားနည်းချက်တွေကြောင့်လွဲခဲ့ရတာတွေရှိတယ်လို့မျိုးကိုမမြင်နိုင်တဲ့ကံတရားကြောင့်လည်းလွဲခဲ့ရတာတွေရှိမှာပါဘာကြောင့်ပဲဖြစ်ဖြစ်ဘာလို့မှအပြစ်မတင်မဲ့အခွင့်အရေးဆိုတာနောက်တစ်ခေါက်ရောက်လာနိုင်နေတဲ့ဆိုတာကိုယုံကြည်လိုက်ပါတကယ်လို့နောက်တစ်ခါအခွင့်အရေးရတဲ့အချိန်မှာစူးစမ်းလို့မအောင်မြင်လဲစိတ်သက်မကြပါနဲ့ကိုကိုကိုနှစ်သိမ့်အားပေးပြီးနောက်တစ်ချိန်ထပ်ပြီးစူးစမ်းလိုက်ပါအောင်မြင်သွားခဲ့ရင်လည်းပဲကိုကိုကိုချီးမွမ်းပေးဖို့မမေ့ပါနဲ့လို့ပြောရင်းနဲ့ပဲမိကုံးချုပ်လိုက်ပါတယ
်အပတ်စဉ်တင်ဆက်နေတဲ့သူယုံကြည်ရာကဏ္ဍအတွေ့ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြေဖို့ဖိတ်ခေါ်ပါရစေအီးမေးလ်လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာကျွန်တော်ပြန်ဆက်သွယ်ပါမယ်ဟမိုးဖြူစီစဉ်